ားတဲ့ကြပ်ဖြတ်ရေးတော်ပွဲမှာလက်ရှိအာဏာရပါတီဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဟာပြီးခဲ့တဲ့ရွေးကောက်ပွဲတွေထက်အာဏာရကိုယ်စားလှယ်အရေးအတွက်အချိုးအစားနှဲခဲ့ပြီးတဟား NLD အပေါ်လူလူထောက်ခံမှုကြားဆင်လာတာကြောင့်လို့သုံးသပ်တာရှိနေပါတယ်။ဒီအပေါ်မှာ NLD ပါတီကိုယ်တိုင်ဖက်ကအမြင်နဲ့နိုင်ငံရေးလှည့်လာသူတွေရဲ့အမြင်သုံးသပ်ချက်တွေကို VOA မြန်မာပိုင်းသတင်းထောက်ကိုမိုးစောကအခုလိုစူးစီးတင်ပြထားပါတယ်။
ဒီကြတဲ့ဂျာပြရွေးကောက်ပွဲမှာလက်လက်မဲဆန္ဒနဲ့16နယ်မှာမျိုးသားဒီမိုကရေစီအဖွဲ့ချုပ်က18နေရာဝင်ရောက်ရှင်ပြိုင်ခဲ့ပြီး9နေရာသာအနိုင်ရခဲ့တာဖြစ်ပါတယ်။ဒီတကြိမ်အနိုင်ရတာဟာပြီးခဲ့တဲ့ရွေးကောက်ပွဲတွေတဲ့ဇာခိုင်တုံးအရနှေးပါသွားတာကြောင့် NLD ပါတီပေါ်လူထုထောက်ခံမှုကျဆင်းလာတယ်လို့သုံးသပ်တာရှိနေတာပါ။ဒီအပေါ်မှာ NLD ပါတီရဲ့ပြောရေးဆိုခွင့်ရှိသူဦးညံဝင်းကအခုလိုတုံ့ပြန်ပါတယ
်။နိုင်ငံရေးမှာတာနေတဲ့အခြေအနေလည်းများမယ်။နောက်ကမသားတဲ့အချိန်ကြီးအချိန်မကောင်းတာလေးရှိမယ်ဒါတော့သဘာဝပဲကဒါဒီအခုရေတော့ပွဲကိုပြောရင်အသာရဖို့စူးစမ်းပါလေစူးစမ်းမယ်စူးစမ်းသလောက်အောင်ချိန်မပေါ်ဘူးကျွန်တော်တို့အဲ့ဒီကိစ္စတွေကိုသုံးသပ်ချက်တွေတောင်းနေပါအဲပါတီအနေနဲ့သုံးသပ်ချက်ကိုတော့ကျွန်တော်အခုမပေးနိုင်အောင်အဲ့ဒါတွေအခုသုံးမပေးနိုင
်နိုင်ငံရေးလေးလာသုံးသပ်သူဒေါက်တာရံမျိုးသွင်းရဲ့အမြင်ကတော့
2015မှာတို့တိုင်းမှာပြည်သူလူထုအများကြီးကအပြောင်းလဲကိုရည်ရွယ်ပြီးတော့ကျက်တဲ့သားသားမဲထည့်လိုက်တယ်။ဒါပေမဲ့ရွေးကောက်ပွဲအလွန်တစ်နှစ်တက်တန်းအတွင်းမှာပေါ့လေ။မဲပေးလိုက်တဲ့ပြည်သူလူထုကအနည်းဆုံးညှော်လင့်ထားတဲ့ပျော်မှန်းချက်တွေကိုတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရလွှတ်တော်သူ့အနေနဲ့ဖော်ဆောင်နိုင်တဲ့အပိုင်းမှာအားနည်းချက်တွေရှိနေတာကအဓိကအကြောင်းတစ်ခုလို့ကျွန်တော်ကမြင်တယ်။
နိုင်ငံရေးကလောင်ရှင်ကိုဝါကလည်းဒီချက်ပေါ်မှာသဘောတူပြီးလူထုအနေနဲ့အားမလို့အားမရဖြစ်မှုတွေကအကြောင်းချက်တစ်ခုဖြစ်သုံးသပ်ပါတယ်။ဒါအပြင်မူဝါဒပိုင်းဆိုင်ရာအားနည်းချက်တွေလည်းရှင်းတန်းကြောင်းနိုင်ငံရေးကလောင်ရှင်ကိုဝါကပြောပါတယ
်။နောက်တစ်ကြောင်းကမူဝါဒပိုင်းဆိုင်ရာအားနည်းချက်ပေါ်ကြဥပမာချောင်းစုံတရားလို့ဖိဆောင်ပြီးပေါ့။ဒါကအစိုးရရဲ့ရည်ချက်ကဘလို့ပဲရှိရှိတိုင်းရင်းသားလူမျိုးစုတွေဘက်ကအမြင်ကတော့သူတို့ဘက်ကအပြည့်အစုံသူတို့ခံစားချက်ကိုဒီမဆိုင်ဘူးအလေးမမှုဘူးဆိုရဲအတိတ်ပင်မျိုးလည်းအဲတက်ရောက်သွားတယ်လို့တော့ကျွန်တော်ယူဆတယ
်ဒီချက်ပေါ်မှာဒေါက်တာရံမျိုးသိန်းကလည်းအခုလိုဖြည့်ဆွတ်ပြောဆိုထားပါတယ
်ဒီတကင်တိုင်းဒီစတိုင်းနေတာမရှိညှိနှိုင်းတာမရှိဆွေးနွေးတာမရှိတဲ့နဲ့အမြင်ကြောင်းလဲလို့ကြိုးစားတဲ့ကိစ္စဟာဟိုမွန်ပြည်နယ်တစ်ခုလည်းမွန်တိုင်းရင်းသားလူမျိုးစုတစ်ခုလည်းနဲ့တက်ဆိုင်တဲ့ကိစ္စလို့ကျွန်တော်ကမမြင်ပါဘူးဒီကိစ္စဟာဟိုအခြားတိုင်းသားလူမျိုးစုတွေအတွက်လည်းတစ်ချက်ပေးခေါင်းဆောင်တာတွေဖြစ်သွားပါလေ
။ကျန်ရှိနေတဲ့အစိုးရတက်တန်းကာလမှာတိုင်းရင်းသားပါတီတွေနဲ့ဆက်ဆံရေးကိုအထူးအလေးထားဆောင်ရွက်ဖို့လိုအပ်ကြောင်းလည်းပြောပါတယ်။လူထုမျိုးလင်းချက်တွေကိုဖြည့်ဆည်းနိုင်မှုနဲ့မူဝါဒပိုင်းဆိုင်ရာအားနည်းချက်တွေကြောင့်2019ဂျာပြရွေးကောက်ပွဲမှာလူထုပါဝင်မှုကျဆင်းနေကြောင်းကိုဒေါက်တာရံမျိုးသိန်းကကိုဝါကပါထောက်ပြပါတယ်။လူထုပါဝင်မှုရော့ကျလာတဲ့အပေါ်အရေးတကြီးအဖြေရှာဖို့လိုအပ်ကြောင်းလည်းနိုင်ငံရေးကလောင်ရှင်ကိုဝါကပြောပါတယ
်ကျွန်တော်တို့တိုင်းပြည်ကဒီမိုကရေစီအုံနစ်ခိုင်မာအောင်တည်ဆောက်နေတဲ့ကာလနော်အဲ့ဒီချိန်မှာတနိုင်ငံလုံးပြည်သူလူထုရဲ့ထောက်ခံမှုနဲ့လူထုအစိုးရအနေပြီးတော့တိုင်းပြည်ကိုဒီမိုကရေစီနိုင်ငံဖြစ်အောင်အားယူမှန်တဲ့ကြိုးပမ်းနေတဲ့အချိန်မှာလူထုကနော်ဒီကောက်ပွဲမှာစိတ်ဝင်စားမှုလေဒါမို့စိတ်ဝင်စားမှုကြရဲဆိုတာကျွန်တော်တို့အရေးတကြီးကိုလေးလာသုံးသပ်ပြီးအထူးရှာတဲ့ကိစ္စလို့ကျွန်တော်ကတော့ယူဆပါတယ
်ဒီချက်ပေါ်မှာဒေါက်တာရံမျိုးသိန်းကလည်းအခုလိုသုံးသပ်ပြောဆိုပါတယ
်မင်းလာပြီးတဲ့သူရှာခိုင်လုံးမတိတိတာတာရောချနေတာဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီအကြောင်းလေးအပေါ်မှာပြည်သူလူထုရဲ့စိတ်ဝင်စားမှုမရောချနေတာလို့မအရေးအနဲ့မမှတ်ယူပြီးတော့ဒီကိစ္စကိုအစိုးရရောစွတ်တော်ရောအာဏာရပါတီရောဟာအပြန်ဆုံးပြုပြင်ကြောင်းလေးပို့ဆောင်နိုင်လို့ဒီအပ်တယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ
်။2019ဂျာပြရွေးကောက်ပွဲကိုတရားချင်းစခိုင်ရှမ်းမွန်ပြည်နယ်တွင်နဲ့စကိုင်းပဲခူးရန်ကုန်တိုင်းဒေသကြီးတွေကမဲဆန္ဒနယ်16နယ်မှာကျင်းပခဲ့ပြီးမဲဆန္ဒနယ်အများစုမှာလာရောက်မဲပေးသူဟာမဲပေးပိုင်ကိုရှိသူရဲ့90ရာခိုင်နှုန်းအောက်ထိနေကြခဲ့ပါတယ်။အထူးသဖြင့်ရန်ကုန်တိုင်းဒေသကြီးတိုင်းတရာမြို့နယ်မှာဆိုရင်မဲပေးပိုင်ကိုရှိသူရဲ့စနစ်ရခိုင်နှုန်းလောက်သာလာရောက်မဲပေးခဲ့တာဖြစ်ပါတယ်